ဆလပိုင်သမရဂရဟောင်းအီမဲလ်ဒါမာကော့စ်ကိုဒီအဂရီလိုက်စားမှုနဲ့အပြည့်ရှိကြောင်းကိုတရားရုံးတစ်ခုကဆုံးဖြတ်ချက်ချပြီးတော့ဖမ်းဆီးဖို့အမိန့်ချလိုက်ပါတယ်။ဒီဇိုင်နာဖက်နဲ့အရံပေါင်းများစွာနဲ့လက်ဝက်လက်စားပကြီးကမြောက်များစွာပိုင်ဆိုင်တယ်လို့နာမည်ကျော်တဲ့အသက်၈၉နှစ်အရွယ်မစ္စစ်မာကော့စ်ကတော့တရားရုံးဆုံးဖြတ်ချက်အရထောင်နှံကိုရှောင်ရှားနိုင်ဖို့နဲ့လွတ်တော်အမတ်နေရာကိုဆက်လက်ထိန်းချနိုင်ဖို့အယူခံတင်ဖို့ပြင်ဆင်နေပါတယ်။အဂရီလိုက်စားမှုခုနှစ်မှုနဲ့အပြည့်ရှိကြောင်းတွေးရှိတဲ့မစ္စစ်မာကော့စ်ကိုအမှုတစ်ခုအတွက်ထောင်ဒဏ်6နှစ်စီကြာခံဖို့အဂရီလိုက်စားမှုတိုက်ဖြတ်ရေးအထူးတရားရုံးကအမိန့်ချခဲ့တာပါ။အီမဲလ်ဒါမာကော့စ်မနီလာအုပ်ချုပ်ရေးမှူးတာဝန်ထမ်းဆောင်စဉ်ကဆွစ်ဇာလန်နိုင်ငံမှအခြေစိုက်တဲ့အဖွဲ့ရင်းစီဒေါ်လာတန်း200လောက်ကိုတရားမဝင်ရွှေ့ပြောင်းခဲ့တယ်လို့စွပ်စွဲခံရတာပါ။အီမဲလ်ဒါမာကော့စ်နဲ့သူ့ရဲ့ခင်မွန်းသမရဟောင်းဖာဒီနန်မာကော့စ်တို့ဟာဝီလျံဆောင်ဒါစ်နဲ့ဂျိမ်းစ်ဝါယန်ဆိုတဲ့နာမည်တွေကိုသုံးပြီးတော့သူတို့ဘသူဘဝဖြစ်တယ်ဆိုတာလူမသိအောင်ဖုံးကွယ်ခဲ့တယ်လို့အစိုးရအထူးရှင်တွေကသတင်းတောက်တွေကိုပြောပါတယ်။1986ခုနှစ်တုန်းကပြည်သူ့အုံကြွားမှုကြောင့်ဖာနန်ဒန်မာကော့စ်ဒီသမရဂျာလူကနေဆင်းပေးခဲ့ရပြီးတော့1989ခုနှစ်မှာတည်ဆုံခဲ့ပါတယ်။